6နှစ်ကြာနေအိမ်မှာဖမ်းဆီးထိန်းသိမ်းခံထားရတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ရဲ့ကျမ်းမာရေးအခြေအနေပြီးတော့သူမကိုဆရာဝန်နဲ့ထပ်ပြီးတွေးဆောင်ခွင့်ပေးမပေးစတာတွေနဲ့ပတ်သက်လို့အစိုးရဘက်ကသူမရဲ့ပါတီဖြစ်တဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကိုရောပြည်သူလူထုကိုပါအသိပေးပြောဆိုတာတွေမရှိတဲ့အတွက်ဒေါက်အောင်ဆန်းစုကြည်ရဲ့ကျမ်းမာရေးအခြေအနေနဲ့ပတ်သက်လို့စိုးရိမ်မှုတွေရှိနေပါတယ်ဒီပေါ် NLD ကနေအစိုးရဘက်ကပုံမွင့်လင်းလင်းအသိပေးပြောဆိုသင့်တယ်လို့ဝေဖန်ပြောဆိုလိုက်တယ်လို့မြမအရေးကိုစောင့်ရွက်နေတဲ့အာဆီယံလွှတ်တော်အမတ်မြေအားအဖွဲ့ AIPMC ကလည်းအစိုးရရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့အတော်လေးကိုစိုးရိမ်မိတယ်လို့ပြောဆိုကြပါတယ်အပြည့်စုံကိုမတ်နန္ဒချမ်းကဆက်ပြီးပြောပြပေးပါလားခင်ဗျာ
ဟုတ်ပါတယ်ဦးဝင်းအောင်လက်ရှိအနေအထားမှာဒေါအောင်ဆန်းစုကြည်ရဲ့ကျန်းမာရေးအခြေအနေဘယ်လိုရှိရဲဆိုတာနဲ့ပတ်သက်လို့ NLD ကိုရောပြည်သူကိုပါအစိုးရကအခုထိပုံမွေလင်းလင်းအသိပေးတာမျိုးမရှိသေးပါဘူး။ဒါကြောင့်မလို့လဲဒေါအောင်ဆန်းစုကြည်ရဲ့ကျန်းမာရေးနဲ့ပတ်သက်လို့စိုးရိမ်မှုတွေကရှိနေတယ်လို့ပဲဒေါအောင်ဆန်းစုကြည်ရဲ့မိသားစုဆရာဝန်ဒေါက်တာတင်မျိုးဝင်းကိုလည်းအခုထိထိန်းသိမ်းထားစေမှုလို့ဒါရင်နဲ့ပတ်သက်လို့အမျိုးမျိုးဝေဖန်သုံးသပ်တန်တွေလည်းထွက်ပေါ်နေပါတယ်။ဒီအပေါ်မှာ NLD ပြောရေးဆိုခွင့်ရှိသူဦးညံဝင်းကတော့
တိကျပုံမှန်လေးလေးပြောတင်တဲ့ကိစ္စပဲဗျာဒါတွေကအမ်ကျွန်တော်တို့ဒီမှာကသတင်းမှောင်ချတဲ့အလေးချင်းရှိနေတယ်ဒါဟာမကောင်းဘူးကျွန်တော်တို့ပြည်သူလူထုတွေကိုသိတဲ့သတင်းတွေကိုသိခွင့်ပေးတင်တယ်ကျေညာတည်းဒီလိုပဲပြောချင်ပါတယ
်ဒေါက်ဆက်စုကြည်ဟာသွေးပေါင်ချိန်ကျပြီးတော့ရေထက်ရွနေနေတာကြောင့်တောက်ကြနေတော့ကပဲဒေါက်တာတင်မျိုးဝင်းရဲ့လက်ထောက်ဒေါက်တာပြုံးမော်အေးကနေအာဆေသွင်းပေးခဲ့ရတာပါဒေါအောင်ဆက်စုကြည်ရဲ့ကျန်းမာရေးအရာနောက်ရက်မှာထပ်တွေ့ခွင့်ဒေါက်တာပြုံးမော်အေးကတောင်းခံထားပေမဲ့အစိုးရဘက်ကအခုထိဝင်ခွင့်မပေးသေးဘူးလို့သိရတဲ့အကြောင်းဦးညံဝင်းကပြောပါတယ်ဒီပေါ်မှာလည်
းဝင်လို့လို့လွတ်လွတ်လပ်လပ်တွေ့ဆုံခွင့်ကတော့မရှိဘူးအမှန်တော့ဒါရှိတင်တာပေါ့ဗျာအမှန်ပြောလို့ရှိရင်ဒေါက်စုအပေါ်မှာနေအခြေချုပ်ကန့်တတ်ထားတဲ့အထဲမှာကျန်းမာရေးစောင့်ရှောက်မှုနဲ့ပတ်သက်ပြီးတော့ဘာမှကန့်တတ်ထားတာဥပဒေအရမရှိဘူးတို့တော့လည်းပဲအခုတို့ကန့်တနေတဲ့သဘောအဲ့လိုတွေ့နေရတယ်
NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောရေးဆိုခွင့်ရှိသူဦးညံဝင်းဖြစ်ပါတယ်။ဒါအပြင်ဒေါအောင်ဆန်းစုကြည်ရဲ့ဆရာဝန်ဒေါက်တာတင်မျိုးဝင်းကိုလည်းပြီးခဲ့တဲ့ကြာတာပြည်နေ့ကလေးကအာဏာပိုင်တွေဘက်ကဖမ်းဆီးခေါ်ဆောင်သွားခဲ့တာအခုတည်းသူ့ကိုဘယ်နေရာမှာထိန်းသိမ်းထားတယ်၊ဘာကြောင့်ထိန်းသိမ်းထားတယ်၊သူ့ကျန်းမာရေးအခြေအနေဘယ်လိုရှိတယ်ဆိုတာနဲ့ပတ်သက်လို့အစိုးရဘက်ကဒေါက်တာတင်မျိုးဝင်းရဲ့မိသားစုဝင်တွေကိုအတိအပေးပြောဆိုတာမျိုးမရှိဘူးလို့မိသားစုဝင်တို့ကပြောပါတယ်။ဒါအပြင်ဒေါအောင်ဆန်းစုကြည်ကိုနေရင်အခြေချုပ်တက်တန်တွန်းမြင့်ထားတဲ့အပေါ်အယူခံလွှာကိုလည်းပြီးခဲ့တဲ့လကုံကပဲအစိုးရကပယ်ချခဲ့လို့ဒီအတွက်ဒေါအောင်ဆန်းစုကြည်နဲ့တွေ့ခွင့်ပေးဖို့သူမရဲ့ရှေ့နေကြီးဦးကြည်ဝင်းကလည်းတောင်းဆိုထားတဲ့အပေါ်မှာအစိုးရကအခုထိတစုံတရာအကြောင်းပြန်ကြားခြင်းမရှိသေးပါဘူးမြန်မာစစ်အစိုးရရဲ့အခုလိုအပြုတ်မှုနဲ့ပြည်သူတွေသိအောင်ပုံမွေလင်းလင်းချပြပြောဆိုတာမရှိတဲ့အပေါ်ဒါဟာအကြီးအကျယ်လူခွင့်ရေးချုပ်ဖောက်မှုတည်းရဲ့ဖြစ်တယ်လို့ AIPMC ခေါ်မြန်မာရေးအာဆီယံလွှတ်တော်အမတ်များအဖွဲ့ကလည်းပြောဆိုလိုက်ပါတယ
် We are extremely concerned that there is no medical attention, medical focus being given.
တော့ဆန်းစုကြည်ခုလိုနေထိုင်ကောင်းဖြစ်နေချိန်မှာသူမရဲ့ဆရာဝန်ကိုနောက်ထပ်တွေ့ခွင့်မပေးတာဟာဒေါ်စုရဲ့ကျန်းမာရေးအတွက်အထူးပြုဆိုင်ဆောင်ရွက်ပေးခြင်းမရှိတာဒါတွေပေါ်ကျွန်တော်တို့အတော်လေးကိုပဲစိုးရိမ်မိပါတယ်အစိုးရရဲ့အခုလိုလုပ်ရက်ကိုပြင်းပြင်းထန်ထန်ကျွန်တော်တို့ရှုတ်ချပါတယ်
AIPMC ရဲ့အမှုဆောင်ညွှန်ကြားရေးမှူးရိုရှန်ဂျေဆန်ဖြစ်ပါတယ်။ဒါပြင်2003ခုနှစ်မေ30တပင်းဖြစ်ပြီးကလေးကစစ်စိုးရကဒေါအောင်ဆန်းစုကြည်ကိုနေအခြေချုပ်ဘဝနဲ့ထိမ့်သိမ်းထားတာဟာအခုလကုံဆိုရင်တက်တန်းပြေတော့မှာပါ။ဒါကိုအစိုးရကလွတ်မပေးဘဲနဲ့တက်တန်းဆက်တိုးမှာကိုစိုးရိမ်တဲ့အကြောင်းလဲသူကပြောဆိုခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်အနေနဲ့သူမအပေါ်ဖန်ဆီးထားတာကိုဥပဒေကြောင့်အရခုခံပိုင်ခွင့်အပြည့်အဝရှိတယ်လို့လည်းမစ္စတာရိုရှန်ကပြောခဲ့ပါဗျ။ဒါအပြင်ပြီးခဲ့တဲ့တပတ်ကဒေါအောင်ဆန်းစုကြည်ရဲ့ခြံဝင်းထဲကိုနိုင်ငံခြားသားတယောက်ရေကူးဝင်ရောက်ခဲ့တဲ့သတင်းတွေနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ရဲ့လုံခြုံရေးအတွက်အစိုးရမှအပြည့်အဝတာဝန်ရှိတယ်လို့လည်းမစ္စတာရိုရှန်ကပြောဆိုခဲ့ပါဗျ။မြန်မာစစ်ဆိုးရအနေနဲ့ဒီအခြေအနေတွေနဲ့ပတ်သက်လို့သတင်းမှန်တွေကိုအများသိအောင်ပုံမှန်လေးလေးပြောဆိုဖို့ကိုလည်းသူကအခုလိုတိုက်တွန်းခဲ့ပါသေးတယ
်။ The she should be given access to medical care and her condition should be reported openly and
ဒီချိန်မှာမြမအစ်ဆိုးရအနေနဲ့ဒေါက်ဆန်းစုကြည်ရဲ့ကျန်းမာရေးအခြေအနေစောင့်ရှောက်မှုတွေနဲ့ပတ်သက်လို့သူမရဲ့ပါတီကိုရောသူမရဲ့ဆရာဝန်ကိုရောရှင့်နေကိုပါပြုပွင့်လင်းလင်းအသိပေးအကြောင်းကြားသင့်ပါတယ်အခုလိုပိတ်ပင်ကန့်သတ်နေတာတွေသတင်းအမောင်ချနေတာတွေကိုဆက်မလုပ်သင့်တော့ဘူးလို့ကျွန်တော်တို့ယုံကြည်ပါတယ်ဒေါက်ဆန်းစုကြည်ကိုဆရာဝန်နဲ့ချက်ချင်းတွေ့ခွင့်ပေးဖို့ကိုလည်းကျွန်တော်တို့တောင်းဆိုပါတယ်
AIPMC မြမရေးအာဆီယံလွှတ်တော်အမတ်များအဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးရိုရှန်ဂျေဆန်ပြောဆိုခဲ့တာဖြစ်ပါတယ်ရှင်